Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် March လ17ရက်နေ့တောက်ကြနေမနေ့ပဲအတန်လေးစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းဒိုမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လေးစီစဉ်နေကိုတာဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ်ဒီကနေ့စီစဉ်တွေကိုတင်ဆက်တဲ့အခါမှာမြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးပါမယ်။ယူကရိန်းမှာစစ်ရုံနဲ့တားဖွားဆောင်တွေကိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့ရုရှားကိုစစ်ရာဇဝတ်မှုနဲ့ဆွဲဆုပ်ဖို့ကိစ္စမှာအမေရိကန်ဒုတိယသမ္မတကထောက်ခံလိုက်ပါတယ်။မြန်မာနိုင်ငံမှာအချမ်းဘက်တိုက်ခိုက်မှုတွေအတွက်အာဏာသိမ်းစစ်ကောင်စီကိုဥရောပသမ္မတကပြစ်တင်ရှုတ်လျှလိုက်ပါတယ်။စတဲ့သတင်းတွေကိုဥစွာတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။
ကျမတို့ကတော့မရှိသူတွေဆိုတော့သူတို့ဖြိုခဲ့နေရာလေးမှာပဲတာလဘက်လေးတွေရှိတယ်ပျက်စီးသွားတာလေပျက်စီးသွားတာပေါ့နော်အဲ့ဒါလေးတွေမိုးမှန်ပြီးတေးလေးထိုးပြီးမြေကြီးပြုံမှနေမှာပဲကျမတို့မစိုးရစရာလေးမရှိပါဘူးရှင
်ရခိုင်ပြည်နယ်စစ်တွေမှာအိုးမဲ့အိမ်မဲ့နေထိုင်သူတွေကိုဒေသဆိုင်ရာတာဝန်ရှိသူတွေကအတင်းဖယ်ရှားနေတာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ထဲမှာအပြည့်စုံကိုမကြောင်မီပဲနောက်တော့တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ပြည်တွင်းစစ်ပြေဒုက္ခတွေရဲ့အခြေအနေထိုင်းနိုင်ငံကလူကုန်ကူးကိုင်းဖမ်းခံရတဲ့သတင်းပေးပို့ချက်စာရတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲဒီနောက်မှာတော့ဦးအောင်ခင်ရဲ့နိုင်ငံရေးသုံးသပ်ချက်ကြားမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့ကမ္ဘာကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါတော့မယ်ခင်ဗျာ
။ယူကရိန်းနိုင်ငံကရုရှားရဲ့ချူချော်တက်ခတ်မှုနဲ့တာဖော့စင်းတို့ကမှကလေးနဲ့ကိုဝင်ဆောင်မျိုးသမီးတွေပါဝင်အရတားတွေတက်ကက်ခံရမှုပေါ်နိုင်ငံတကာဆေးရုံမှုဖြင့်စုံစမ်းစစ်ဆေးဖို့ကမ္ဘာကောင်းဆောင်တွေရဲ့တောင်းဆိုမှုတွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကထောက်ခံလိုက်ပါတယ
် Absolutely there should be an investigation and we should all be watching
ဒီကြောင်စုံစမ်းစစ်ဆေးတင်ပါတယ်ကျမတို့အားလုံးအနေနဲ့လည်းစောင့်ကြည့်တင်ပါတယ်လို့ပိုလန်နိုင်ငံမှာရောက်နေတဲ့ဒုသမ္မတဟဲရစ်ကကြာသပတေးနေ့မှာပြောဆိုလိုက်ကြပါအရှေ့ဥရောပက NATO ဖွဲ့ဝင်ပိုလန်နိုင်ငံကိုအမေရိကန်ကအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဝါဆောမြို့မှာပိုလန်သမ္မတအန်ဒရီဒူတာနဲ့မတွေ့ခင်ပြောဆိုလိုက်တာဖြစ်ပါတယ်ပိုလန်သမ္မတကလည်းယူကရိန်းမှာရုရှားကစစ်ရာဇဝတ်မှုတွေကျူးလွန်နေတာထင်ရှားတယ်လို့ပြောဆိုခဲ့တာပါယူကရိန်းနိုင်ငံမရီယိုပိုစကဲမြို့ကတပ်ဖွဲ့စည်းရုံကိုရုရှားကလေကြောင်းကတက်ခဲ့တာခံရပြီးနောက်တစ်ရက်မှာပဲစစ်ရာဇဝတ်မှုဖြင့်စုံစမ်းစစ်ဆေးဖို့အမေရိကန်ဒုသမ္မတပြောဆိုလိုက်ကြလည်းဖြစ်ပါတယ်တပ်ဖွဲ့စည်းရုံတိုက်ခိုက်ခံရမှုမှာကလေးတယောက်ပါဝင်အနည်းဆုံး3ဦးသေဆုံးကြောင်းယူကရိန်းတာဝန်ရှိသူတွေသတင်းထုတ်ပြန်ထားတာပါယူကရိန်းပေါ်ရုရှားရဲ့တစ်ဖက်တည်းကျူးကျော်တိုက်ခတ်မှုကြောင့်ဒုက္ခရောက်ရသူတွေအတွက်အမေရိကန်ကနောက်ထပ်စာတမ်းမှုကူညီဒေါ်လာ53တန်းပေးရမှာဖြစ်ကြောင်းလည်းဒုသမ္မတဟဲရစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကလည်းစေဘက်ဆိုင်ရာပစ္စည်းတွေစားတောက်တွေအေးရန်ခံဆောင်နေတဲ့တခြားလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေအတွက်အမေရိကန်ကဒေါ်လာ54တန်းလောက်လှူဒါန်းထားတာပါယူကရိန်းပေါ်ရုရှားကကျူးကျော်တက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကပိတ်ဆို့တန်ခတ်ရေးယူထားတဲ့စီးမရုရှားနိုင်ငံကထင်ရှားတဲ့ဘီလီယံနဲ့တတိယတော်တော်များကိုထပ်မံထည့်သွင်းလိုက်ပါတယ်။ကြာသပတေးကဗြိတိန်ဆွေရကတန်ခတ်ရေးယူဖို့နောက်ထပ်ကြီးညာလိုက်တဲ့စီးရင်ထဲမှာတော့ပရီးမီးယားလိဂ်ကချယ်ဆီဘောလုံးအသင်းပိုင်ရှင်ရိုမန်အဗရာမိုဗစ်ချ်ပြီးခဲ့တဲ့လကယူကရိန်းပေါ်စတင်တက်ခတ်တဲ့စစ်ပွဲအဆုံးသတ်ဖို့တိုက်တွန်းခဲ့တဲ့ဘီလီယံလုပ်ငန်းရှင်အိုလက်ဒရီပက်ဆာကိုလည်းပါဝင်ကြပါတယ်ခုနောက်ဆုံးအရေးယူတန်ဆက်မှုတွေဟာယူကရိန်းပြည်သူတွေဘက်ကအစဉ်တစိုက်ရည်တည်ကြောင်းပြတ်တဲ့လူရဲ့အဖြစ်နဲ့လဲပိတ်ဆို့မှုတွေထုတ်ပြန်ရမှာဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြောဆိုထားတာပါအရသားတွေကိုတပ်ဖြတ်မှုတွေစေယုံတွေကိုဖျက်ဆီးရတွေအချုပ်ချာအာဏာပိုင်မဟာမိတ်နိုင်ငံတွေပေါ်ဥပဒေမဲ့ကျူးကျော်မှုတွေအတွက်တာဝန်ရှိသူတွေကိုအပြင်းထန်အရေးယူနိုင်အောင်ကြိုးပမ်းတော့မှာဖြစ်ကြောင်းလဲကြေညာချက်မှာပြောဆိုထားပါတယ်တန်ခတ်ခံရသူစီးရင်ထဲမှာပါလာတဲ့ရုရှားဘီလီယံနာတတိယဒရိပက်ဆာကတော့ငင်းချင်းအမြင်ဆုံးရဖို့လိုအပ်ကြောင်းနဲ့လက်ရှိအခြေအနေကိုအဆုံးသတ်ပြီးနောက်ပိုင်းကမ္ဘာကြီးတစ်ခုလုံးရောရုရှားမှာပါအပြောင်းအလဲတွေတွေ့ရလိမ့်မယ်လို့လည်းတင်းလာနေတုန်းကပဲပြောဆိုထားပါပိတ်ဆို့တန်ခတ်မှုမှာအကျုံးဝင်သူတွေအနေနဲ့ဗြိတိန်မှာရှိရပိုင်ဆိုင်မှုတွေထိ ंछ ုပ်ခံရမှာဖြစ်ပြီးဗြိတိန်ကလူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေနဲ့လည်းငွေချေးလွှဲပြောင်းလုပ်ကိုင်ခွင့်ရှိမှာမဟုတ်သလိုပြည်ဝင်ဝင်လည်းတားမြစ်ခံကြရမှာဖြစ်ပါတယ် ရုရှားကအင်းဒီယူကရိန်းနိုင်ငံကိုအင်အားလုံးရင်းနဲ့ကျူးကျော်မှုတွေစတင်ရင်းနှီးဆက်လို့ပထမဆုံးအချိန်နှစ်ဖက်ကြားအဆင့်မြင့်ဆွေးနွေးမှုဖြစ်ရုရှားနဲ့ယူကရိန်းနိုင်ငံကြားရေးဝန်ကြီးတွေတူရကီနိုင်ငံမှာကြာသပတေးနေ့ကတွေ့ဆုံကြပါတယ်။ဒါပေမဲ့လည်းတနအိခွဲကြာတွေ့ဆုံမှုပြီးတိုးတက်မှုတစ်စုံတစ်ရာမရကြောင်းနှစ်ဖက်စလုံးကပြောခဲ့တာပါ။24နှစ်ကြာအပြစ်ခတ်ရစဲရေးအတွက်ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့ဆွေးနွေးခဲ့ပေမဲ့ထူးခြားမှုမရတဲ့အကြောင်းဆွေးနွေးပွဲပြီးယူကရိန်းနိုင်ငံကြားရေးဝန်ကြီးဒီမီထရိုကူလီဘာကဒိနောက်တွေကိုပြောပါတယ်။လူချင်းတွေ့တဲ့ဆွေးနွေးမှုဟာခက်ခဲပြီးရုရှားဘက်ကထုံးစံအတိုင်းသူ့လူလာချက်တွေကိုသာတင်ပြခဲ့တဲ့အကြောင်းလဲယူကရိန်းနိုင်ငံကြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးကတော့စစ်ဆင်ညှိနှိုင်းမှုအသင့်ရှိနေစေဖြစ်ကြောင်းပြောဆိုခဲ့သလိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့တွေ့ဆုံပြီးတသက်မမကိစ္စရပ်တွေကိုဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကငြင်းဆန်ထားတာမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံလုံခြုံရေးအတွက်ကမ်းလှမ်းချက်တွေကိုအနောက်အင်အားကြီးနိုင်ငံတွေကပယ်ချခဲ့တာကြောင့်ဆိုပြီးပြစ်ကတ်တွေဖြစ်ရတဲ့ပေါ်အနောက်နိုင်ငံတွေကိုလည်းအပြစ်ဖို့ခဲ့တာပါ။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တက်ခဲမှုကိုထောက်ပြပြီးဆွေဒင်နိုင်ငံမှာကာကွယ်ရေးအသုံးစရိတ်တိကျစွာတိုးမြှင့်သတ်မှတ်ဖို့ဝန်ကြီးချုပ်မက်ဒလီနာအန်ဒါဆန်ကတိုက်တွန်းလိုက်ပါတယ်။တိုင်းပြည်ကုန်ထုတ်မှုပမာဏ GDP ရဲ့200%နှုန်းအထိတိုးမြှင့်သုံးစွဲမဲ့အစီအစဉ်ကိုမြန်မြန်ဆန်ဆန်အကောင့်ထည့်ဖော်ဖို့လဲကြေညာပေးနေမှာပဲတိုက်တွန်းလိုက်တာပါ။တိုင်းပြည်ကာကွယ်ရေးစွမ်းရည်ကိုအကြီးအကျယ်ခိုင်မာအားကောင်းအောင်လုပ်ရမယ်ဆိုတာကိုဆွေဒင်ဆွေရကပြည်သူတွေနဲ့ကမ္ဘာကြီးကိုရှင်းရှင်းလင်းလင်းပြတ်တက်လိုက်တာဖြစ်ကြောင်းလဲစတော့ဟုံးမြို့တော်မှာဒိန်းတော့တွေကိုဝန်ကြီးချုပ်ကပြောဆိုခဲ့ပါရဲ့။ဆွေရင်နိုင်ငံနယ်နိမိတ်တွင်လူမျိုးရေးအခြေအနေတွေတဖြည်းဖြည်းယိုယွန်းလာနေရမှာယူကရိန်းကိုရုရှားကတက်ခိုက်မှုကြောင့်ပိုဆိုးလာရတယ်လို့လည်းပြောဆိုခဲ့တာပါ။ဆွေရင်နိုင်ငံရဲ့လက်ရှိကာကွယ်ရေးအသုံးစရာဒေါ်လာ 9.8 ဘီလီယံလောက်ရှိပြီး GDP ရဲ့ 1.3% လောက်ရှိတယ်လို့လည်းဗန်ဒိုင်းဝန်ကြီးမိုက်ခဲလ်တန်ပတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရဲ့။ဝန်ကြီးချုပ်ကတော့ GDP ရဲ့200%အသုံးစရိတ်သတ်မှတ်ဖို့အစီအစဉ်နဲ့ပတ်သက်လို့အချိန်အတိအကျမပြောရင်ပဲစနေအတွင်းဖြစ်စေခြင်းနဲ့သဘောမျိုးပြောဆိုခဲ့တာပါ။ကာကွယ်ရေးအသုံးစရိတ်တိုးမြင့်တဲ့အစီအစဉ်နဲ့အတူလူငယ်တွေစစ်မှုထမ်းမှုပြင်ဆင်ထားတဲ့အကြောင်းလေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32 kHz 9335နဲ့938392.49 kHz 6153ပထမနိုင်ဝက်မှာ190 kHz 1905လိုကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းကမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဒီလနှောင်းပိုင်းမှာကျင်းပဖို့အတွက် American ကစီစဉ်ထားတဲ့သမရဂျိုးဘိုင်ဒန်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုရက်ရွှေ့ဖို့လုပ်နေတယ်လို့ကမ်ဘောဒီးယားနဲ့အင်ဒိုနီးရှားအရာရှိတွေကကြက်တပင်းနေမှာပြောပါတယ်။အမေရိကန်အစိုးရကမတ်လ28-29မှာအစည်းအဝေးကျင်းပဖို့အတွက်အဆိုပြုခဲ့ပေမဲ့အဲ့ဒီရက်တွေဟာအာဆီယံခေါင်းဆောင်တွေအတွက်အဆင်မပြေကြောင်း2022ခုနှစ်အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ်ဘောဒီးယားရဲ့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရချမ်ဆော်နီကမတ်လ10ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကလည်းအမေရိကန်အစိုးရအဆိုပြုတဲ့အဲ့ဒီနေ့တွေမှာအာဆီယံခေါင်းဆောင်တွေအားလုံးတက်နိုင်မှာမဟုတ်ကြောင်းနဲ့အာဆီယံနဲ့အမေရိကန်ကြားညှိနှိုင်းဆောင်ရွက်နေတဲ့အင်ဒိုနီးရှားအနေနဲ့အဖွဲ့ဝင်အားလုံးအတွက်အဆင်ပြေမဲ့ရက်ကိုကြည့်နေတယ်လို့ပြောပါတယ်။အမေရိကန်နဲ့အာဆီယံဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့ Washington DC မှာ March 28-29မှာထိပ်သီးအစည်းအဝေးကျင်းပဖို့အာဆီယံခေါင်းဆောင်တွေကိုဖိတ်ကြားမှာဖြစ်ကြောင်းသမ္မတအင်ဗျူကပြီးခဲ့တဲ့လကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအတွက်တော့စစ်ကောင်စီကနိုင်ငံရေးအရခံထားသူမဟုတ်တဲ့တာဝန်ရှိသူတူတက်ရောက်ဖို့သာဖိတ်မှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူတူကပြောထားတဲ့အတွက်ဒီထိပ်သီးအစည်းအဝေးကိုဗိုလ်ချုပ်မှုကြီးမဲအောင်လည်းတက်ရောက်ခွင့်မရတဲ့သဘောပါ။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အာဆီယံဘက်ကရည်ရွှေဖို့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးလည်းအမေရိကန်အစိုးရဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံမှာမနှစ်က February 6ရက်အာဏာသိမ်းခဲ့တဲ့နောက်ပိုင်းပြည်ရင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးရသူကအခုဆို6သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂထွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ပြောခွင့်ရ Stephen Dujarric ကခြေစပင်းနဲ့ကုလရုံးချုပ်ဒနေစာရှင်းလင်းပွဲမှာပြောပါတယ်
။ The number of internally displaced men, women and children who have been uprooted since the military takeover last
February. ဒီကဲ February မှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးနေရင်းကိုဆွန့်ခွာပြည်ရင်းဥယျာဉ်ပြောင်းရွှေ့နေထိုင်ရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေးအတွက်ဟာတန်းတဝက်ကြော်လာပြီးဖြစ်ပြီးမြန်မာတနိုင်ငံလုံးမှာဥယျာဉ်ဆွန့်ခွာထွက်ပြေးရသူစုစုပေါင်းက 7,900 ဖြစ်ကြောင်းပြောသွားတာပါ။နိုင်ငံတွင်းနေရာအများအပြားအထူးသဖြင့် မြန်မာနိုင်ငံအနောက်မြောက်နယ်အရှေ့တောင်ဒေသတွေမှာလက်နက်ကိုင်တိုက်ခိုက်မှုတွေတိုးလာနေတယ်လို့လူသားစားနပ်မှုအခြေအနေနဲ့လူခွင့်ရဲ့အခြေအနေတွေတိတ်ကိုဆိုးဝါးနေတဲ့အတွက်မြန်မာနိုင်ငံတွင်းကဌာနကုလအဖွဲ့တွေစိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါတယ်။၂၀၂၂ခုနှစ်အတွက်လူသားချင်းစားနပ်မှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်နဲ့အကူအညီပေးရမယ်သူက6တသမ2တန်းထိစံချိန်တင်ဖြစ်လာနေတဲ့အတွက်သူတို့ကိုကူညီဖို့ရန်ပုံငွေဒေါ်လာ826တန်းတောင်းခံထားတာဖြစ်ပြီးမြန်မာပြည်သူတွေအတွက်လှူဒန်းကြဖို့လည်းအလှူရှင်တွေကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့အထူးသဖြင့်တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေမှာတိုးလာနေတဲ့လူအပ်တဲ့အကူအညီတွေကိုလုံခြုံဘေးကင်းစွာတောင်းရောက်ပေးနိုင်ဖို့လိုအပ်ကြောင်းလည်းပြောပါတယ်။ဥရောပပါတီမန် EP လွှတ်တော်မတွေကမတ်လ10ရက်နေ့မှာမြန်မာနိုင်ငံဆိုင်ရာဆွံ့ဖြတ်ချက်မူကြမ်းကိုထောက်ခံမဲ646မဲကန့်ကွက်မဲ3မဲကြားနိုင်မဲ20နဲ့အတည်ပြုလိုက်ပါတယ်။မနက်ကဖေဗရီတဲမှာအာနာသိမ့်ခဲ့တဲ့စစ်တပ်ကိုလွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချလိုက်ပြီး2020ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဒေါန်ဆန်းစုကျင်တဲ့နိုင်ငံချင်းသားအလုံးလွှတ်ပေးပြီးအရသာအစုအာနာပြန်ပေးဖို့အပြင်အလုံးပေါဝင်တဲ့ဆင်းရဲပွဲတွေလုပ်ဖို့ဗိုလ်ချုပ်မှူးကြီးမယောင်နိုင်ဦးဆောင်တဲ့အာနာသိမ့်စစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ကလူအစုလိုက်ပြုံလိုက်တပ်ဖြတ်တာနဲ့ကျေပြန့်တဲ့လူခွင့်ချိုးဖောက်မှုတွေအပါအဝင်ကိုပြည်သူပေါ်ရဲဆက်ဆက်နှိတ်ကုပ်မှုတွေကျူးလွန်နေတာကြောင့် EU ဥရောပသမဂ္ဂကပြင်းပြင်းထန်ထန်အရေးယူဒဏ်ကထာကိုကြိုးဆိုကြောင်းနဲ့ဖော်ပြထားပါတယ်။အရက်သားတွေကိုနှိမ့်နှင်းရမှာမြန်မာစစ်တပ်ကအခုလပိုင်းတွေအတွင်းအင်အားအလွန်ကျွံသုံးနှိမ့်နှင်းတယ်လို့ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်နေတဲ့အတွက်ယူကရိန်းရေးနိုင်ငံတကာအာရုံစိုက်နေချိန်မှာမြန်မာကိုမိမထားကြဘူး။ဥရောပကော်မရှင်အကြီးအကဲဂျိုးဆက်ဘိုရဲရဲ့မှာကြားချက်ကိုဥရောပပါလီမန်မှာEPS စံတန်ဘိုးနဲ့ပွင့်လင်းမြင်သားမှုဆိုင်ရာဒုတိယအကြီးအကဲကပြောကြားခဲ့ပါတယ်။အာဆီယံဆိုင်ရာ EU သံမကြီး Egon Dressman ဆို EU ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့တာဝန်ယူဖို့ခန့်အပ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံအတွက်တရားမျှတမှုတာဝန်ခံမှုရှိစေဖို့ရည်ရွယ်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား IIMM ကိုပံ့ပိုးဖို့အတွက်ယူရိုတန်းတိုးမြှင့်ချထားပေးမှာဖြစ်ကြောင်းလည်းပြောပါတယ်။အယဆစ်တဲ့အဖွဲ့ကသူတို့ရဲ့အဖွဲ့ခေါင်းဆောင်တေဆုံချောင်းကျက်စပင်းနေမှာအတည်ပြုလိုက်ပြီးခေါင်းဆောင်အစ်စ်ဖြစ်တဲ့အဘူအယ်ဟာဆမ်ကိုတင်နှောက်လိုက်ကြောင်းကြေညာခဲ့ပါတယ်။ IS အဖွဲ့ပြောခွင့်ရကသူတို့ခေါင်းဆောင်အဘူအစ်ဘရာဟင်အယ်ကော်ရာရှီတေဆုံချောင်းအွန်လိုင်းပေါ်မှာတင်ထားတဲ့သူ့မိန့်ခွန်းမှာအတည်ပြုပြောကြားခဲ့တယ်လို့ IS အဖွဲ့ကိုအွန်လိုင်းကစောင့်ကြည့်တဲ့ site ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။စီးရဲအနောက်မြောက်ပိုင်းဝင်ရောက်ဆင်းသမှုတစ်ခုအတွင်းအမေရိကန်ထူးတက်ဖွဲ့တွေကဒီဖွဲ့ခေါင်းဆောင်ကိုတုတ်တင်နိုင်ခဲ့တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြီးခဲ့တဲ့လထဲမှာပဲကြေညာထားတာဖြစ်ပါတယ
်သတင်းတွေကိုကိုအောင်လင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြခဲ့တာပါ VOA ရဲ့တောက်ကြနေမနေ့ပတ်အတန်လင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကျွန်တော်တို့သတင်းပေးပို့ကြတဲ့သတင်းဆောင်မတွေကိုထုတ်လင်းဖို့အချိန်ကြာရောက်လာပါပြီ။အခုပထမအဦးဆုံးအနေနဲ့ကတော့မြန်မာနိုင်ငံကပြည်တွင်းစစ်ပြေးဒုက္ခသည်တွေအကြောင်းကိုပြောပြပါအောင်မယ်။မြန်မာနိုင်ငံမှာအထူးသဖြင့်တိုင်းရင်းသားဒေသတွေကိုစစ်ကောင်စီကနေပြီးတော့လေကြောင်းကနေတိုက်ခိုက်နေပြီးလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေပါတယ်။အဲ့ဒီထက်မှကယားပြည်နယ်ဟာတောတောင်တွေထူထပ်ပြီးတော့ကားလမ်းတွေမှာစစ်ဆေးရေးဂိတ်တွေကြောင့် IDP ခေါ်ပြည်တွင်းစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးရေးလုပ်ငန်းတွေဟာနှိတ်ကွေးကြန့်ကြာနေပါတယ်။ဒီကြောင်းတွေကိုထိုင်းနိုင်ငံချင်းမြိုင်မျိုးကနေ Steve Stanford ကသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကဆက်ပြောပြပါလိမ့
်မယ်။မြန်မာနိုင်ငံအရှေ့ပိုင်းကယားပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကနေအရက်သားနဲ့စီးရဲပြတ်မှတ်မခွဲကြဘဲတိုက်ခိုက်နေပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်ကယားပြည်နယ်မှာ IDP ပြည်တွင်းစစ်ပြေးဒုက္ခသည်နှစ်သိန်းနီးပါးရှိမယ်လို့သူတို့ကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကမတ်လ9ရက်နေ့ကခန့်မှန်းခဲ့ကြပါတယ်။ပြည်တွင်းစစ်ဆောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးကရင်ပြည်တိုင်းရင်းသားပေါင်းစုံကာကွယ်ရေးတပ်ဖွဲ့ကဗီဒူးကအခုလိုပြောပါတယ်
။ They have been facing lack of shelter.
ပြည်တွင်းစစ်ပြေးဒုက္ခသည်တွေဟာတော်တော်ကိုဒုက္ခရောက်ကြပါတယ်။အမိုးအကာတွေနဲ့လည်းမနေကြရပါဘူး။အစားအစာတွေလည်းမလုံလောက်ကြပါဘူး။စစ်ကောင်စီတပ်တွေကြောင့်ဈေးလဲသွားမဝယ်နိုင်ကြပါဘူး။စစ်ကောင်စီတပ်တွေကအ धिक လမ်းတွေကိုပိတ်ဆို့ပြီးထောက်ရည်လမ်းကြောင်းတွေကိုဖျက်ကျောက်ထားကြပါတယ်။ဒါကြောင့်အခုဆိုရင်ဓာတ်ဆီတွေ၊ဈေးတက်၊အစားအစာတွေ၊ဆေးဝါးတွေမလုံမလောက်ဖြစ်နေကြရပါတယ်။
ထ ထိုင်းမြန်မာနယ်စပ်မှာရှိကြတဲ့အကူအညီပေးရေးအဖွဲ့အစည်းတွေကထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတော့အကူအညီတွေဆက်လက်ပေးနေကြပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီကတော့အတိုက်ခံအားလုံးကိုအကြမ်းဖက်သမားလို့သတ်မှတ်ထားတဲ့အတွက်ကြောင့်အကူအညီပေးရေးအဖွဲ့အစည်းတွေဟာလည်းစစ်ပြေးဒုက္ခသည်တွေကိုအထောက်အပံ့တွေပေးနေတာဟာရာဇဝတ်မှုကျူးလွန်တဲ့လုပ်ရပ်လို့စွပ်စွဲခံရမယ့်အန္တရာယ်တွေလည်းရှိကြပါတယ်။မြစ်တာပရဟိတအဖွဲ့ရဲ့ဒါရိုက်တာဂျော်နီအက်ဒီကာဟီကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ်။
It's really difficult because there are so many checkpoints there.
အကူအညီပေးဖို့အတွက်တော်တော်ခက်ခဲပါတယ်။ဘာလို့လဲဆိုတော့စစ်ကောင်စီစစ်ဆေးရေးကိစ္စတွေကလမ်းတိုင်းမှာအများကြီးပဲ။ဒါအပြင်ဒီ IDB ပြည်တွင်းဆက်ဆောင်တွေကိုအကူအညီပေးရင်ထောင်ချနိုင်တယ်။ဘာလို့လဲဆိုတော့ IDB တွေကိုအကူအညီပေးတာစစ်ကောင်စီကမကြိုက်ဘူး
။ထိုင်းနိုင်ငံမှာနေထိုင်ကြတဲ့ကရားလူမျိုးစုဒုက္ခသည်တွေကအခုမြန်မာပြည်ကနေထွက်ပြေးလာကြတဲ့သူတို့ရဲ့မိသားစုဝင်တွေကိုကူညီထောက်ပံ့မှုတွေတိုးပြီးလှုပ်ဆောင်နေကြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်ပြီးစေတနာဝန်ထမ်းအကူအညီပေးနေတဲ့နော်ဒါရာကထွက်ပြေးလာတဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေစီကနေစစ်ပြေးဒုက္ခသည်တွေဟာအရေးပေါ်အထောက်ပံ့တွေလိုအပ်နေကြတယ်ဆိုတဲ့သတင်းအချက်အလက်တွေရရှိနေတယ်လို့ပြောပါတယ
်။လူနည်းဖြင့်ကောင်းနီ
စစ်တေးဒုက္ခတွေမှာစခန်းချဖို့နေရာမရှိဘူးသူတို့မရက်ဖင်းနဲ့ဆက်ပြီးတော့ပြေးနေတာလေကြောင်းကနေတက်ခိုက်နိုင်တယ်လို့စိုးရင်စိတ်တွေရှိနေတဲ့အတွက်လည်းသူတို့မအိတ်နိုင်ကြဘူး
ခါကမြန်မာနိုင်ငံအတွင်းမှာပြည်ပကတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒီအကျက်အသေးကနေလွတ်မြောက်အောင်လို့အယက်သားပြည်သူတွေကပြင်ပကအကူအညီတွေကိုတောင်းဆိုနေကြပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပြောပြသွားတာပါဆက်ပြီးတော့မြမပဋိပက္ခဖြစ်ရှင်ရဲ့ပတ်သက်တဲ့ကြိုးပမ်းမှုအကြောင်းကိုတင်ပြပါဦးမယ်။မြမငြိမ်းချမ်းရေးဂျောင်းဝင်ဆောင်ရွက်သူနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေမလ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာဆုံတွေ့ခဲ့ပြီးမြမနိုင်ငံအာဆီယံအထူးကိုယ်စားလှယ်ရဲ့ခရီးစဉ်ကိစ္စလူသားချင်းစာနာမှုဆိုင်ရာအကူအညီစားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဆာဆာကာဝါဟာဒီအစည်းအဝေးမတိုင်ခင်ကအာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့သလိုထိုင်းနိုင်ငံသားရဲ့ဝန်ကြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဆာဆာကာဝါရဲ့ခရီးစဉ်နဲ့သူ့ရဲ့ကြိုးပမ်းမှုတွေကနေဘာတွေမျှော်လင့်နိုင်ပါမလဲ။ဒီအကြောင်းအရာတွေကိုဆာဆာကာဝါနဲ့တွေ့ဆုံခဲ့သူတချို့အပါအဝင်သုံးသပ်သူတချို့နဲ့ဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်
။ဟုတ်ကဲ့မြန်မာပြည်လဲစစ်မြေကြီးဆိုင်ရာဂျပန်ထူးတန်မစ္စတာဆာဆာကာဝါအနေနဲ့ကရင်ရှမ်းကရနီလက်နက်ကိုင်တပ် KNU RCSS KNPP တို့အပြင်တနင်္ဂနွေလုံးပြည့်စာချုပ် NCA လက်မှတ်ချုပ်လက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD နဲ့တွေ့ရမှာထူးခြားချက်ကိုတွေ့ဆုံခဲ့တဲ့ PPSD ပူးတွဲဦးဆောင်သူဗိုလ်မှူးကြီးခေါင်ကာကအ
ာဆီယံ Special Air ဘွဲ့ပေါ်မဲ့ခရီးစဉ်ကိုသူ့အနေနဲ့အထောက်အကူပြုတယ်ဆိုတဲ့သဘောပါပဲအဲဒီ Special Air ဘွဲ့ကလက်တွေ့အလုပ်ပြောင်းလုပ်ဖို့တိုက်တွန်းတယ်ပုံမှန်ပြရဲ့ကျခဲရီဟိုသူတို့ကျွန်တော်ရှင်းပြတယ်ပြီးတော့အဲ့ဒီလူကပွားလို့ရှိရင်ဘာတွေလုပ်တင်လဲလက်တွေ့အခုတော့အကျိုးရှိအောင်လုပ်ပါဆိုတဲ့သဘောမျိုးပါပါဒါကြောင့်ကျွန်တော်တို့ဘက်ကလည်းပူပေါင်းဆောင်ရွက်ဖို့ပါအဓိကကတော့နီလိုက်ရှာပြီးတော့ဆင်းရဲဒုက္ခရောက်နေတဲ့အပြစ်မဲ့ပြည်သူလူထုတွေကိုအကူအညီရရေးကိုအကျိုးသားဆောင်ရွက်ဖို့ပါဗျာတခြားကြီးကြကြဘာတရားလောက်ညာလောက်မလုပ်နိုင်ခင်ပါဒုက္ခတွေတွေကိုအကူအညီပံ့ပိုးနိုင်ဖို့နီလိုက်ရရှာဖို့အဆောပေါ့ဗျာအဲ့ဒီလောက်ပါပြောပါတယ်
ကြတဲ့လက်ရှိချင်းမိုင်ကိုရောက်နေတဲ့ ISP မြမမဟာပြူဟာနဲ့မူဝါဒလိလာရေးအဖွဲ့ကညှိချိုင်းမှုဥပဒေရင်းကလည်းအခုဆာဆာကာဝါခီးစဉ်ရဲ့ထူးခြားမှုနဲ့စင်ခေါ်ချက်ရှိနေတာကို
လူသားချင်းစာနာမှုပေါ်ဒီ humanitarian ground ကနေပြီးတော့တဖြည်းဖြည်းနဲ့ရှေ့ဆက်လုပ်လို့ရအောင်ဆိုတဲ့သဘောမျိုးချင်းကပ်ချင်းပုံရပါတယ်တစ်ဖက်ကကြတော့လည်းဘယ်လိုပြဿနာရှိလဲဆိုတော့ဒီတလောတုံးကဒီနိုင်ငံရေးဝန်ကြီးဌာနပေါ့ဆိုတော့စစ်ကောင်စီကနေပြီးတော့သူတို့ကြီးညာချက်ထုတ်တဲ့အခါမှာဒီနိုင်ငံတကာကနေပြီးတော့ဒီလိုဂျာဝင်ဖြံပြေမှုတွေဝင်လို့တဲ့ကိစ္စတွေမှာသူတို့က driver ရှိမှဒီမောင်းနေတဲ့သူနေရာမှာသူနေမယ်ဆိုတဲ့ဟာမျိုးကြတော့လောကကန်ရတာတော့သိတော့လွယ်မဲ့ပုံစံတော့မရပါဘူး။ဆိုတော့နောက်တစ်ခုကကြတော့လေအခုလက်ရှိ NUG တို့အခု new player ပေါ့ဗျာဒီအုပ်စုတွေကိုကြတော့လေသူတို့ကအချမ်းဖက်အင်အားစုဆိုပြီးကြီးညာတာလည်းပြေဆုံးဆွေးနွေးဖို့မရှိဘူးဆိုတဲ့အခါကြတော့ဒီပြဿနာတွေကတော့တော်တော်ပြည်လည်ဖို့ခက်အောင်ပဲထင်ပါတယ
်။ Mr. Sasakawa အနေနဲ့အခုထိုင်းနိုင်ငံမတိုင်ခင်ဒီနေ့လာနေကကမ္ဘောဒီးယားနဲ့စနေကအင်ဒိုနီးရှားခီးတွေမှာထူးထူးခြားခြားဆွေးနွေးခဲ့တာတွေကိုလည်းရှင်းပြခဲ့တယ်လို့ဘုံကြီးခေါ်ကကဆိုပါတယ
်။ကမ္ဘောဒီးယားမှာကဟိုဆိုင်နဲ့လည်းတွေ့တယ်နောက်သုတနမန်နဲ့လည်းတွေ့တယ်။ဟိုဆိုင်နဲ့သူမက်ဆေ့ချ်ဖြစ်တာအနည်း30ရှိသေးတယ်။အဲဟိုဆိုင်ကသူ့ကိုပြောတာရောသူဥက္ကဋ္ဌဖြစ်တော့မှအကြံပေးနေတဲ့ခါမှတော့အကြံပေးခံတာတော့သူလက်မခံသေးဘူးပေါ့ဗျာ။ဒါပေမဲ့လိုအပ်တဲ့အကူအညီကိုသူပေးမှာပေါ့။အဲ့ဒီအထူးကိုယ်စားလှယ်ဤစဉ်ကဥပပေါင်းဆောင်ရွက်ပါမယ်လို့တော့သူပြောတယ်။လိုအပ်တဲ့အကြံဉာဏ်လိုအပ်တဲ့ဟောတော့သူတောင်းပန်မှာပေါ့ဗျာ။
ပါတော့ကမ္ဘောဒီးယားပြီးရင်နောက်နေ့မှာဂျာကာတာလည်းဥက္ကဋ္ဌဖြစ်အောင်မယ်ဆိုတော့နောက်လာမယ့်ဥက္ကဋ္ဌရောပေါ့ဒီစီစီဖြစ်မှကောင်းတယ်လို့ဆိုတော့အဲဒါကိုသုံးသပ်တာပါ။အင်ဒိုနီးရှားတွေ့ပြီးတော့မှကမ္ဘောဒီးယားရောက်ပါလေ။အင်ဒိုနီးရှားအရင်တွေ့ရလေ။အင်ဒိုနီးရှားကနိုင်ငံတိုင်းဝင်ကြီးလေ။ဟိုမျိုးသမီးကတွေ့ရတယ်တော့။မနိုင်ဆွေးနွေးရတယ်အဲ့ဒါပေါ်မှာပြီးတော့။ပါဝင်နဲ့ပါဝင်တဲ့ဒီပါမအစကားပြောမယ်ဆိုတာတော့မှန်တယ်ပဲ။စစချင်းမှာတော့အားလုံးမပါနိုင်တော့ပါနိုင်တဲ့လူတွေကလုံနိုင်ဘလောက်လောက်တာပေါ့။ဥပမာကောရောက်တဲ့လူကယ်နိုင်မလားအခုညီပေးရေးတွေကိုလုံနိုင်သလားပေါ့ဒီလက်ရှိအခြေအနေရောဘယ်သူမှအသက်ရောဆက်စိုးမရှိနေခြင်းပေါ့ဒီတိုင်းကြီးကြည့်မနေခြင်းကြောက်ပေါ့နေလာရှာကြတဲ့လူတွေရော
ဒါအပြင်အခုထိုင်းနိုင်ငံခီးစဉ်တဲ့ထိုင်းနိုင်ငံတိုင်းဝန်ကြီးနဲ့မစ္စတာဆဆာကာဝါအဓိကဆွေးနွေးခဲ့တာကိုလည်းဘုံကြီးခေါ်ကာက
ထိုင်းနိုင်ငံတိုင်းဝန်ကြီးအဲ့ဒီမရှိရတော့တခုတည်းပါပဲပုံမှန်ဒီအရေးနေလာရှာကြဖို့ဒီတိုင်းလှုပ်ထားရင်တော့လူထုပိတ်နာတာပေါ့ဗျာကလေးတွေငယ်တွေသူတို့ပြန်တော့အဲ့ဒီ humanitarian assistance ပါပဲ။အဲ့ဒါကြောင့်ဒီတာဝန်တကယ်ရှိတဲ့အာဆီယံတိုင်းပြည်တွေကလက်တွေ့ချီးကျောကျောတစ်ခုခုလုပ်ပါဆိုတဲ့သဘောမျိုးသူတိုက်တွန်းခဲ့ပါလေ။ဟိုဘောနိုင်ငံကဒီတပတ်တော့မပေါ်တော့ဘူးတဲ့သူ။မနေ့ကဘာကောက်ပြန်တပတ်ခါဂျပန်ပြန်မယ်
။အဲ့ဒီတော့အခုခီးစဉ်ကနေပါပျော်လင့်နိုင်ပါလေလို့မေးရမှာဥအောင်သူငင်းကအ
ာဆီယံကအခုချိန်မှာတကယ်ကို really divided လေနော်ဟိုအုပ်စုကွဲတဲ့ပုံစံကတော်တော်သီးသီးသာသာဖြစ်တော့ဒီမြန်မာပြည်အရေးမှလည်းသဘောထားကွဲတဲ့ဟာတွေတော်တော်များများဖော်ပြကြပါတယ်ဆိုတော့ဒါတွေကဒီအထူးကိုယ်စားလှယ်အနေနဲ့ပေါ့ဘယ်လိုညှိနိုင်မလဲပေါ့ဆိုတော့တကယ်လို့သာလူသားချင်းစာနာမှုကိစ္စမျိုးနဲ့ကျွန်တော်တို့လမ်းဖောက်နိုင်တဲ့စဝင်နေဆိုရင်တော့လမ်းစပွင့်တယ်လို့ပဲပြောရပါလိမ့်မယ်သိတော့အများကြီးအောင်မြင်လို့တော့ကျွန်တော်မမြင်လင့်တာပါဘူ
းမြန်မာဆိုင်ရာအာဆီယံထူးထောင်ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုဒီလတဲ့မကြာခင်သွားဖို့တင်ထားချိန်မှာတရုတ်ထူးထောင်လှုပ်ရှားမှုနည်းလာချိန်နဲ့ကုလထူးထောင်ပြည်လှုပ်ရှားမှုမစတဲ့ချိန်မှာဂျပန်ထူးထောင်ခီးစဉ်ဖြစ်လာတာလို့သုံးသပ်မှုတွေရှိနေပါတယ
်။ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတချို့ကိုပြောပြပါအောင်မယ်။ရခိုင်ပြည်နယ်စစ်တွေမြို့နယ်အတွင်းမှာရှိတဲ့အာတိတ်တော်ကုန်းနဲ့ဂျထာလန်တခြားမှာကျူးကျော်နေထိုင်သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကစပြီးတော့စတင်ဖယ်ရှားနေပြီးဖမ်းခံရသူတွေလည်းရှိပါတယ်။လက်ရှိမှာတော့ဖေရှားခံရတဲ့ကျူးကျော်နေထိုင်သူတွေဟာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကဆက်ပြီးပြောပြပါမယ်
။ရခိုင်ပြည်နယ်စစ်တွေမျိုးကအမှိုက်တွေဆွင့်ပစ်ကြတဲ့အာကျိတ်တော်ဂုံးလုံးခေါ်ရနေရမှာကျူးကျော်နေထိုင်သူတွေကိုအာဏာပိုင်တွေကမတ်လ10ရက်မှာဖေရှားခဲ့ပါတယ်။အင်ဂျီ100လောက်ရှိတဲ့နေရာမှာစစ်သားနဲ့ရဲတွေအင်အားသုံးဖေရှားခဲ့တယ်လို့နေဖေရှားခံရသူအမျိုးသမီးတူကပြောပါတယ်။
ဟုတ်ကဲ့ကျမတို့စီယူလာပြီးဖြိုသွားတာလို့ရေးတွေလာတယ်စစ်သားတွေလာတယ်အကုန်လုံးဘဖိုးတွေနဲ့ဂျုံသွားတယ်သူတို့ဘာမှလည်းမပြောဘူးသူတို့တွေမင်းတို့တွေပစ္စည်းတွေကိုရှာရင်ရှာမရှာရင်အကုန်လုံးဂျုံမယ်ဆိုပြီးကျမတို့ဘာမှလည်းမရလိုက်ဘူးအခုလိုပဲအကုန်လုံးပြိုသွားတာပဲဒါမဲ့ကျမတို့ကလေးတွေကတော့အဝေးပြေးသွားကြတယ်အခုမှတွေ့တာမင်းလည်းမစားရသေးပါဘူးရှင့
်အကြိတ်တော်ကုန်းနေရာကကျူးကျော်တွေကိုလုံခြုံရေးနဲ့အာဏာပိုင်တွေကဖယ်ရှားစဉ်အဲ့ဒီနေရာမှာကျူးကျော်နေထိုင်တဲ့ကိုမောင်ထွန်းအေးကိုလည်းဖန်စီသွားတယ်လို့သူ့အမျိုးသမီးကအခုလိုပြောပြပါဗျ
။ကျမလင်ကိုကြားတာရှင်းနေမှာဖက်ပါတယ်။ကျမကသူ့ကိုတရားရောက်ဖျက်ခါပါလို့ပြောပါတယ်။ကျေးဇူးစမ်းကျမကရဲ့သူ့ကိုခုန်ဆန်လို့ဆက်ပါတယ်။ဒီသူ့လည်းသူကမပိုင်ပါဘူး။ဘာကလဲကျမကရဲ့သူကနာတော့စီတန်းပြီးပါတယ်။ပြီးပါလို့သူကျမကိုရေကာနာကရေကြည်နေပါတယ်ကျမကို။ပါပါကိုကျင်းတော့ပါ။
သူမပြောသွားတာကတော့သူမရဲ့အမျိုးသားကိုမနက်၈နာရီကဖမ်းသွားတဲ့အကြောင်းအခုလိုဖမ်းသွားတဲ့အကြောင်းကိုသူများပြောမှသိလို့လိုက်ကြည့်တဲ့အခါရဲကားနဲ့ဖမ်းခေါ်သွားတာတွေ့လိုက်ရတယ်လို့ရခိုင်ဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ကြိုတင်အတိပေးအကြောင်းကြားခြင်းမရှိဘဲကျူးကျော်နေရင်တွေကိုရုတ်တရက်လာရောက်ရှင်းလင်းတာကြောင့်အဲ့ဒီနေရာမှာနေထိုင်သူတွေစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းနေရင်ဖြည့်ဆည်းခံရတဲ့အမျိုးသမီးတူကပြောပါတယ်
။ဟောကျမတို့ကတော့မရှိသူတွေဆိုတော့သူတို့ဖြိုခဲ့နေရာလေးမှာပဲတာလဘက်လေးတွေရှိတယ်ပျက်စီးသွားတာလေပျက်စီးသွားတာပေါ့နော်အဲ့ဒါလေးတွေမိုးမှန်ပြီးတီလီထိုးပြီးညီကြီးပြောမှနေမှာပဲကျမတို့မစိုးရစရာလည်းမရှိပါဘူးရှင့်ဘာဖြစ်လို့ဆိုတော့အိမ်ငါးတွေလည်းမနေနိုင်ပါဘူးရှင့်ဘာဖြစ်လို့လဲဆိုတော့ကျမတို့ကစားစရာလည်းမရှိရေဘူးရေသက်မှုခွင့်လေးတွေကောက်ပြီးစားပြီးရောင်းပြီးနေကြတာပါရှင့်အခုလည်းနေတယ်တိုက်ပွဲဒီမှာပစ္စည်းတွေထုတ်ထားတယ်ကျမတို့မှရောင်းမလို့ပြင်းနေတာအဲ့ဒါသူတို့လာပြီးအဲ့လိုဖြိုခွေးသွားလို့ကျမတို့စိုးရစရာလည်းမရှိစားစရာလည်းမရှိဘလို့လောက်အောင်လဲဆိုတော့လေစဉ်းစားလို့မရခလေးတွေကလည်းငိုရူငို
စစ်တွေအမိုက်ပုံနေရာဖြစ်တဲ့အာကျိတ်တော်ကုန်းမှာကျူးကျော်နေထိုင်ကြသူတွေဟာအမိုက်ပုံမှာလာရောက်ဆွပြင်းတဲ့ရေတံဘူးကွန်တွေနဲ့အခြားရောင်းလို့ရတဲ့ပစ္စည်းတွေကိုကောက်ယူရောင်းချပြီးစားဝတ်နေရေးကိုဖြည့်ရှင်းနေရသူတွေဖြစ်ကြပါတယ်။အဲ့ဒီမှာနေသူတွေရဲ့စစ်တွေမျိုးကအပြင်ကြောက်တော်မြောက်ဦးရသေးတောင်စားတဲ့မျိုးနွယ်တွေကဒေသခံတွေလည်းရှိကြပါတယ်။ကျူးကျော်နေထိုင်သူအများစုကစစ်ဘေးဒုက္ခတွေဖြစ်တယ်လို့လည်းအဲ့ဒီမှာနေတဲ့လူတွေကပြောကြပါတယ်။ အခုလိုနေအိမ်တွေဖျက်ဆီးခံရတဲ့ကျူးကျော်နေထိုင်သူမိသားစု300ကျော်လောက်ဟာဘယ်မှာဆက်နေရမှန်းမသိဖြစ်နေတယ်လို့နေအိမ်ဖျက်ဆီးခံလိုက်ရတဲ့ကိုဝင်းကျော်ကပြောပါတယ်
။ကျွန်တော်တို့ကအခုရွာကိုတို့ဖျက်ဆီးပြစ်လာတယ်။ဘာမှမသိရဘူးနဲ့ကျွန်တော်တို့ဒုက္ခတွေနေရဘလို့နေရမလဲ၊ဘယ်မှာနေရမလဲဆိုတော့သူတို့ဘာမှမပြောဘူးနဲ့ကျွန်တော်တို့ကအခုလမ်းပဲရောက်နေပါတယ်။အဲဒီကြောင့်သူတို့နေရာတစ်ခုခုဖြစ်ဖြစ်၊ကွက်တစ်ခုဖြစ်ဖြစ်ချွေးပြဖို့နေရာကိုကျွန်တော်တို့ကမျိုးကလိုချင်ပါတယ်၊နေစားနေရာတစ်ခုလိုချင်ပါတယ်။ညနေဒီနေ့ညနေအတွက်ကျွန်တော်တို့ရွာသားတွေဟာလူပေါင်း300ကျော်ဘယ်မှာနေရမလဲဘယ်မှာအိပ်ရမလဲဘယ်မှာစားရမလဲဆိုကျွန်တော်တို့မသိရပါဘူးအဲဒါကြောင့်လမ်းဘေးကိုအခုလမ်းဘေးမှာပဲနေကြပါတယ
်စစ်တွေမျိုးနယ်အတွင်းကအာကြီးတော်ကုန်းမှာကျူးကျော်နေထိုင်ကြတဲ့လူနေအိမ်85လုံးလူမနေပဲစောက်ထားတဲ့အိမ်30နဲ့လူဦးရေကစုစုပေါင်း283ယောက်ရှိတယ်လို့အမည်မဖော်လိုတဲ့ဌာနဆိုင်ရာတာဝန်ရှိသူကပြောပါတယ်စစ်တွေမျိုးမိထားလန်းတစ်ချောက်ကကျူးကျော်သေးတွေကိုလည်းမတ်လ9ရက်နေ့ကစတင်ဖြိုဖျက်ဖယ်ရှားနေပြီးလူနေအိမ်46လုံးလူမနေသေးပဲစောက်ထားတဲ့အိမ်25လုံးတို့ကိုဖယ်ရှားခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောပြပါတယ်အခုလိုစစ်တွေမျိုးအတွင်းကကျူးကျော်နေရင်တွေကိုဖယ်ရှားနေရတဲ့ပတ်သက်ပြီးမေးမြန်းမှုရခိုင်ပြည်နယ်ကောင်စီပြောခွင့်ရဥလာသိန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးရခိုင်ပြည်နယ်မှာအပြင်မန္တလေးတိုင်းတဲ့ကမြင့်ငယ်အရက်ကနေရင်တချို့အပြင်ဘာသူအားကစားကွင်ပတ်လည်ကတိုက်ခန်းဈေးဆိုင်ကန်းတွေကိုလည်းမတ်လကုန်နောက်ဆုံးထားဖယ်ရှားပေးဖို့အာဏာပိုင်တွေကအကြောင်းကြားထားတယ်လို့သိရပါတယ်ခင်ဗျာ
ကိုရမ်းမွန်ပြောပြသွားတာပါခင်ဗျာရခိုင်ဘက်ကအခြေအနေတချို့အပြီးမှာတော့ကျွန်တော်တို့ထိုင်းနိုင်ငံဘက်ကအခြေအနေတချို့ကိုတင်ပြပါအောင်မယ်ထိုင်းနိုင်ငံတာကီပြည်နယ်ကနေမလေးရှားနယ်စပ်အထိမြန်မာတွေကိုလူကုန်ကူးနေတဲ့ဂိုင်းကိုဖမ်းဆီးခဲ့ပြီးတော့ထိုင်းဘတ်ငွေ1ဘီလီယံလောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့လက်တော့ကော်မရှင်နာမစ္စတာဆူရာချက်ကပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲထိုင်းနိုင်ငံမှာလူကုန်မှုခံရတဲ့မြန်မာနိုင်ငံသား300လောက်ကိုလည်းဒီရပိုင်းထိုင်းတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်ဒီသတင်းကို VOA သတင်းတော်မတ်အေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်တွေကနေတဆင့်မြန်မာနိုင်ငံသားတွေနေ့စဉ်ယာနဲ့ချီပြီးအစုလိုက်အပြုံလိုက်ဝင်ရောက်လာနေသလိုလူကုန်ကူးတဲ့ဂိုင်းတွေကလည်းထိုင်းမြန်မာနယ်စပ်ကနေထိုင်းမလေးရှားနယ်စပ်အထိမြန်မာနိုင်ငံသားတွေကိုလူကုန်ကူးပို့နေတာကြောင့်ထိုင်းရနာပိုင်းတွေကတင်းတင်းကြပ်ကြပ်ဖမ်းဆီးနေပါတယ်။ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံသားတွေကိုမလေးရှားအထိလူကုန်ကူးတဲ့ဂိုင်းတွေကအဖွဲ့ဝင်တွေကိုဇက်တိုက်ဖမ်းမိခဲ့ပြီးတနည်းကျော်ကာလအတွင်းမှာထိုင်းဘတ်ငွေ1ဘီလီယံလောက်တန်ဖိုးရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေသိမ်းဆည်းရမိတယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့လက်ထောက်ကော်မရှင်နာမစ္စတာဆူရာချက်ကသတင်းစာရှင်းလင်းပွဲမှာမီလာ9ရက်နေ့မှာပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပါတယ်
။ဟိုအဲဒီသတင်းစာရှင်းလင်းပွဲမှာသူကပြောတာလေ။အဲဒီအဓိကတော့ဗျာကျွန်တော်တို့အဲဒီဒီမြောက်ပိုင်းပေါ့နော်မြောက်ပိုင်းကနေပြီးတော့မလေးရှားနယ်စပ်ကိုအဲလူကုန်ကူးတဲ့ဂိုင်းမြန်မာတွေကကူးတဲ့ဂိုင်းအဲဒီဆိုင်ဟုတ်ကဲ့အဲ့ဒါတွေဖမ်းမိရတယ်နဲ့ပတ်သက်ပြီးတော့သူတို့တင်းစီရမိတာပေါ့ဖမ်းမိတဲ့လူတွေကလည်းတင်းစီရမိတယ်သူတို့ပိုင်ဆိုင်မှုတွေအဲတော်မယ်ဆိုလို့ရှိရင်ဘန်ကူရတပူရရန်ကျော်တဲ့အဲဒီလူတွေဖမ်းမိပြီးတော့မှအဲဒီသူတို့နဲ့ကွင်းဆက်တွေဖြစ်တဲ့ဦးနာပြောတယ်သူတို့ပိုင်ဆိုင်မှုတွေကိုလိုက်ဆန်းနိုင်အောင်ဦးနာတန်ကောင်25ခုပေါ့ဗျာအဲဒီမှာဟိုတန်ပေါင်းကူးရကျော်တယ်နဲ့ပါတယ်ဗျာနော်အိမ်ကြီးပါမယ်။နောက်ကားတွေပါတယ်။စိုင်းကျယ်တို့ဆက်လေးတို့နောက်ပြီးတော့ရွှေလေးတော့ခုနပြောတဲ့အဖို့တန်ပစ္စည်းစင်ငင်ပစ္စည်းတွေနောက်တနတ်တွေပေါ့။အဲ့ဒါတွေအပြင်ခုနပြောတဲ့တချို့ပိုင်ဆိုင်မှုအားလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တို့အဲ့တပူလီယံကျော်လောက်တော့ရှိတယ်ပေါ့နော်
။လူကုန်ကူးသူတွေနဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်ထိုင်းနိုင်ငံထဲကိုရောက်လာသူတွေမလေးရှားဘက်ကိုသွားဖို့ကြိုးစားသူတွေကိုလည်းအခုရက်ပိုင်းအတွင်းအစုလိုက်ဖမ်းမိတာတွေရှိနေပါတယ်။မတ်လ10ရက်နေ့ကတော့စင်ပူရီပြည်နယ်ကအယုဒ္ဓယာမြို့နယ်ထဲကိုကားနဲ့လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိခဲ့တယ်ဆိုပြီးဦးမင်းဦးကပြောပါတယ်
။အဲတော့မာတို့ပါစကားမလို့အဲဒီလောကမှာတရားမဝင်ရှေ့ပြောင်းလို့တမန်ကမာတွေပေါ့53ယောက်အဲတင်လာစင်ပူရီကနေလာတာဆိုတော့သူတို့တရင်ရလို့ပါရရပြီတရင်ပေးထားပြီကြတဲ့အောင်လို့အဲ့ဒီ highway ရန်သွားပြီးတော့ဒီပတ်စကားကိုဖမ်းလိုက်တာအားလုံးက53ယောက်ဟုတ်တယ်6 5ကတော့တော့ရှိသေးပြီပေါ့နော်အဲဆိုရင်တော့3-4ရတော့ရှိတော့ပြီပေါ့အဲ့တော့ဒီဟာတွေကအခုမနေ့ကဆိုရင်တနောင်းမှခင်းနေ14ယောက်ပါဒီအဲ့ဒါတွေကမလေးရှားကိုတောင်းလိုက်ပါလေဒီအခုမလေးရှားကိုတောင်းလိုက်တော်တော်များများမြည်တယ်ဟိုတနည်းအားဖြင့်မလေးရှား family နဲ့ဆက်မှာမြည်ရအားလုံးကဒီနေ့ထဲမှာ54ယောက်ဆိုတာမသိဘူ
းတက်ပြီနဲ့တဆောင်ရဲနယ်စပ်မှာလည်းမလ9ရက်နေ့ကမြန်မာ38ဦးကန်ချနာပူရီနယ်စပ်မှာတော့85ဦးနဲ့လူကုန်ကူးတဲ့လမ်းပြပွဲစား8ဦးရ ချန်ပီနယ်တာချီလိတ်ကနေချင်းရိုင်ပီနယ်မဲဆိုင်ဘက်ကိုတောင်းလန်တိုင်းလာတဲ့မြန်မာနိုင်ငံသား၁၈ဦးကိုလည်းဖမ်းမိခဲ့ပါတယ်။ထိုင်းမြောက်ပိုင်းမဲဆိုင်တာချီလိတ်၂၀ဖက်မှာတော့၆လအတွင်းတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိတဲ့အမှုပေါင်း၁၃၀ကျင်းရှိခဲ့ပြီးမြန်မာနိုင်ငံသား၂၀၁၄ဦးကိုလည်းဖမ်းဆီးခဲ့တယ်ဆိုပြီးထိုင်းမြောက်ပိုင်းကလုံခြုံရေးတပ်
စ်စ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျွန်တို့ဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ family.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။ VOA American တန်ရဲ့တောက်ချာနေမနေ့ဘက်တန်လွင့်စီစီတင်ကိုလိုင်းတို့မီတာ3049နဲ့လိုင်းလို့မီတာ190တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ဂါနာတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမရဲ့ဂါနာအစီအစဉ်တိုင်းရင်သတင်းစွာအစီအစဉ်တွေကိုဇက်တိုက်ထုတ်လင်းပေးသွားအောင်မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုထုတ်လင်းပေးကြပါတယ်စစ်ကောင်စီကိုလက်နက်ကင်ဒေါ်လာနေတဲ့ PDF တပ်တွေဟာဟိုအစောပိုင်းမှာတော့သူမီသနတ်တွေသာရှိခဲ့ရာကနေအခုတော့ short tight တုံးနေအထိတီထွင်သုံးဆွဲလာကြပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူပြောပြပေးပါမယ်
လုံးခဲ့တဲ့ဖေဖော်ဝါရီလ18ရက်နေ့ကမော်ဘီလေတပ်စခန်းကိုအဝေးထိန်ဘုံနဲ့တိုက်ခိုက်ပြီးဘုံရွာကရဟယင်ကွင်းကိုတော့ရွှတ်တိုက်ဘုံ6လုံးနဲ့တိုက်ခိုက်တယ်လို့သက်ဆိုင်ရာ PDF အဖွဲ့တွေပြောတာကိုဖေဖော်ဝါရီလ19ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်မော်ဘီစခန်းမှာရပ်ထားတဲ့လေရင်ပြန်တောင်ပံမှာဘုံကတ်ထားပြီးအဝေးကနေဖုန်းနဲ့အချက်ပေးဖောက်ခွဲတဲ့အတွက်ရုရှားလုပ်လေရင်မစင်းပျက်စီးသွားတယ်လို့ဆိုပါတယ်မိုးရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်တဲကရဟယင်တွေကိုတော့100မမရှော့တိုက်ဘုံနဲ့ပြစ်ခတ်တယ်လို့ဆိုပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်မဲဇလီရဲစခန်းဟာဖေဖော်ဝါရီလ10ရက်နေ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်ခံရပြီးပခုတ်ကူမြို့ရွာကြီးစစ်ကောင်စီစစ်ဆေးရေးဂိတ်လဲဖေဖော်ဝါရီလ18ရက်နေ့ကရှော့တိုက်ဒုံးနဲ့တိုက်ခိုက်တာကိုခံရပါတယ်။တရုတ်လို့100မမတာရိုပြစ်ဒုံးကြီးကိုရှော့တိုက်ဒုံးလို့လူပြည်များပါတယ် MNDAA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးသုံးပြီးနောက်ပိုင်းမှာကချင်းရခိုင်တာအင်းပလောင်တပ်ဖွဲ့တွေကသုံးကြပါတယ်100မမပုံစံ63ကိုတရုတ်ပြည်မှာ1963ကစပြီးအများအပြားထုတ်လုပ်တဲ့အတွက်နိုင်ငံတကာမှာတော်လှန်ရေးအုပ်စုတွေကိုင်းတဲ့ဒုံးလက်နဲ့ပြစ်လာပါတယ
်100မမရှော့တိုက်ဒုံးဟာအသုံးပြုနည်းတင်ပေးရတာလွယ်ကူပြီးပေါ်ပါလာကြောင့်အာဖဂန်နစ္စတန်ပြည်တွင်းစစ်မှာကြောက်ကြားတွေတုံးတာများပါတယ်။နှစ်ဘင်းတပ်ပြည့်စင်မှာအတွဲလိုက်ပစ်နိုင်သလိုတလုံးချင်းလဲပခုံးထန်းတည်ယူနိုင်ပြီးမြေပြင်မှာချပြီးတော့လဲပစ်ခတ်နိုင်တာကြောင့်ထိုးစစ်မှာတုံးလိမ့်ရှိပါတယ်။ဒီနည်းရဲ့အားနည်းချက်ကတော့ပြစ်မှတ်ကိုဓာတ်ရိုက်ထိမှန်ဖို့ခက်ခဲပါတယ်။ဒါပေမဲ့ပောက်ကွဲမှုဧရိယာပေ40ပတ်လည်ရှိပြီး9မိုင်အထိပစ်ခတ်နိုင်တာကြောင့်လူကြိုက်များတာဖြစ်ပုံရပါတယ်။အလေးချိန်18ကီလိုရှိတဲ့ဒုံးတလုံးကိုနေဆက်မှာ2သိန်းကျော်သာပေးရတယ်လို့လူမှုအသံလူမှုကွန်ရက်မှာဖော်ပြထားပါတယ်။အခုတော့ short tight ဒုံးပုံစံ63ကိုတရုတ်စစ်တပ်မှမသုံးတော့ဘဲပုံစံ81ကိုသာသုံးတယ်လို့ Army Guide Online စာဆောင်မှာဖော်ပြပါတယ်။စစ်နှလုံးတွဲကိုဒိန်းတပ်ပြည့်စင်ပေါ်မှာတင်ပြီးပြစ်နိုင်ဖို့အတွက်တီးတန့်ဒုံးတက်သားရှိဖို့လိုအပ်ပါတယ
်။လွန်ခဲ့တဲ့နှစ်အောက်တိုဘာလကလည်းမြိုင်မြို့နယ်လင်းကရောလမ်းစုံဂိတ်ကရဲစခန်းကိုဆလင်းကြီးနဲ့မြိုင် PDF တွေပူးပေါင်းတပ်ဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်တယ်လို့ DVV သတင်းမှာဖော်ပြပါတယ်။မိတိရာနဲ့မကွေးလေးတပ်စခန်းတွေကိုလည်းလွန်ခဲ့တဲ့နေ့ AP ဒါမှာရှော့တိုက်ဒုံးတွေနဲ့ပစ်ခတ်ကြောင်းအရာဝတီစာဆောင်မှာဖော်ပြပါတယ်။လေကြောင်းရံကိုခုကတွန်းလာမှုတိုင်းရင်းသားတွေပြင်းစင်းနေတာကြားပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ဟိုမင်းရွာမှာတိုင်းပလောင်တပ်ဖွဲ့စုဆောင်းထားတဲ့လက်နက်ပစ္စည်းတွေထဲမှာ
တရုတ်လုံး FN6ပခုံးတန်းလေယာဉ်ပြေဒုံလဲပေါ်ဝင်ပါတယ်ပခုံးတန်းဒုံ FN6ဟာတရုတ်လုံးဖိနှုတ်မြားပြန်လို့အဓိပ္ပာယ်ရပါတယ်2014ခုနှစ်မြားပြန်လို့အဓိပ္ပာယ်ရပါတယ်နှစ်ထောင်စတုံးလောက်ကစပြီးဆီးရီးယားကြောက်ကြားတွေရဲ့လက်ကင်ဒုံလက်နက်ဖြစ်လာပြီးရဟန်းရင်ပြစ်ချရမှာနာမည်ရပါတယ်တောင်းပလောင်တက်ကချင်တက်ကိုကန့်တက်ရခိုင်တက်နဲ့ဝါတက်ဒီမှာ
စစ်ကောင်စီကတော့တရုတ်စီကရလာတဲ့မောင်းသူမဲ့ဒရုန်းကင်းလောက်နေရင်တွေတုံးပြီးမိထီလာရှမ်းတဲလေတပ်စခန်းကနေညွှန်ကြားနေကြောင်း2021မေလ6ရက်နေ့ထုတ် CSIS စာဆောင်မှာဖော်ပြပါတယ်ပြည်သူလူထုရဲ့အခုခံရေးလှုပ်ရှားမှုတွေကိုစောင့်ကြည့်ရမှာတရုတ်လုံဒရုန်းကိုသုံးတာဖြစ်ပါတယ်စစ်ကောင်စီတပ်တွေသုံးတဲ့လက်နက်ခဲယမ်း60ရာခိုင်နှုန်းဟာတရုတ်ပြည်ကလာတာဖြစ်ပါတယ်ရမပြည်ကလက်နက်ကင်တပ ဒီနေ့မြို့နယ်တရုတ်စစ်လက်နက်တွေဖမ်းမိတော့ကမြေပြင်ပြစ်တရားခွန်နေမမရှော့တိုက်တုံးနဲ့လေရင်ပြစ်F-16ဒုံးကြီးတွေလည်းပါဝင်ပါတယ်အချင်းတို့အတွင်းရခိုင်တပ်ဖွဲ့အင်အား ရခိုင်တပ်အတွက်ရည်ရွယ်ပါတယ်တရုတ်ပြည်တောင်ပိုင်းကနေငါးဖန်တင်မောင်းနဲ့တည်ဆောင်လာတာပါရှမ်းပြည်နယ်တောင်ပိုင်းလွယ်တိုင်းလျံတောင်တန်းမှာအခြေစိုက်တဲ့ RCSS တောင်ပိုင်းရှပ်တပ်ဖွဲ့ဟာလည်းတနက်ဟောင်းတွေကိုပုံစပ်ပြီးရက်ထိုင်းရိုင်ဖယ်ကိုထုတ်လုပ်ပါတယ်ဒါပေမဲ့ထိရောက်မှုမရှိလို့ရှေ့တန်းမှာမသုံးနိုင်ပါဘူးလက်နက်ကင်တော်လာရေးနဲ့ကင်းဝေးခဲ့တဲ့သခိုင်းနဲ့မကွ လည်းအန္တရာယ်ပြနိုင်တာကိုသဘောပေါက်ထားကြပါလေခင်ဗျာ
။ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပါအောင်မယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာကိုဗစ်မျိုးကွဲသစ် Omicron ကူးစက်ပြီးတော့ကိုဗစ်စထုထလိုင်းကြုံရချိန်မှာနှလုံးထိခိုက်မှုနဲ့အင်အားကြီးနေမှုအပါအဝင်နောက်ဆက်တွဲဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့ဘယ်လိုစီမံကုသသင့်ပါသလဲ။ဒီအကြောင်းအရာကိုဆွေးနွေးတင်ပြထားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ဝိုင်ကော့ဖ်ဟိုက်ဆေယွန်ကညွှန်ကြားရေးဘူးကူးစက်ရောဂါအထူးကဒေါက်တာဇီယာသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ
်။ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်စရုပ်ထားလိုင်းတဲ့ပေါ့နော်အိုမီခရွန်မျိုးကွဲသစ်ကူးစက်တာကတော်တော်များလာပြီးတော့ထူးခြားတဲ့ဒီနောက်ဆက်တွဲနှလုံးထိခိုက်မှုအတွက်ဆိုရင်ဘယ်လိုဖြစ်တာနဲ့ဘယ်လိုလက္ခဏာတွေကြားတာကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီနှလုံးထိခိုက်တာကိုဘယ်လိုစီမံကုသတင်တာနဲ့နောက်ထပ်သတိပြုတင်တဲ့နောက်ဆက်တွဲတွေကိုအဓိကဆွေးနွေးပါဖို့ဆရာနော်။အဲ့ဒီတော့ဒီ Omicron နောက်ဆက်တွဲနှလုံးထိခိုက်တာကိုဘယ်လိုစီမံကုသတင်တာကိုစရှင်းပြပေးပါလားဆရာကြီ
း။အကောင်းဆုံးနည်းလမ်းကတော့ကျွန်တော်တို့စီမံရှိတော့ဆရာဝင်နေပေါ့ဗျာ။အကုန်လုံးကပေါ့နော်။ဒါဟုတ်ဟိုတတိထားပြပါနှလုံးယောင်တက်ပါတယ်ဟိုဒါကျွန်တော်ပြောဆိုပမာနိုင်ငံမှာလည်းလုံနိုင်တဲ့အနေအထားရှိပါတယ်ဟိုကျွန်တော်တို့ဟိုထွေထွေထူးကျွန်တော်တို့ပမာနိုင်ငံမှာလည်း echo machine ဆိုတာရှိပါတယ်ကျွန်တော်ထင်တယ်ရိုက်နိုင်ပါတယ်နှလုံးဝီးဖြစ်တယ်ဆိုလို့ရှိရင်ပမာနိုင်ငံမှာနှလုံးရောဂါအထူးဆရာဝန်ကြီးအများကြီးရှိပါတယ်သူတို့လည်းနားလည်ပါတယ်ဘယ်လိုလုပ်လို့ရတယ်လဲဆိုတော့ဟိုဆေးတွေကဟိုကျွန်တော်တို့တုံးနေတဲ့ဆေးတွေကဟိုထူးခြားခြားဆေးကြီးတွေမဟုတ်ပါဘူးဒီဆေးလောကမှာရှိတဲ့ဆရာဝန်ကြီးဒါအပြင်မှာတော့ကြိတ်ပြီးခုလို့မရပါဘူးကိုဒါမျိုးဆိုရင်တော့ဆေးရုံတင်ရပါမှာပါဆေးရုံတော့ပုံမှန်ကျွန်တော်အဲ့လိုကြက်ကြက်မမတ်နဲ့ပေါ့နော်နားလေတက်ချောင်းနဲ့နှလုံးရောဂါအထူးထူးဆရာဝန်တွေပါလို့လည်းပါအောင်ပြီကျွန်တော်တော့မှဒီလိုဟာမျိုးမကုနိုင်ပါဘူးကျွန်တော်ဆိုရင်ဒီနှလုံးရောဂါအထူးထူးဆရာဝန်တွေမှာတစ်ဆင့်သူတို့လက်ထဲကိုအပ်ပြီးတော့မှသူတို့ကနေတစ်ဆင့်ဟိုပါဆေးတွေပါဆေးတွေထည့်မယ်ထည့်လိုက်ပြီးတဲ့အခါကျလို့ရှိရင်ဟိုနှလုံးပြန်ပြီးတော့မော်နီတာလုပ်မယ်ပေါ့လေဆိုတော့ဒီလိုမျိုးတွေနဲ့ကျွန်တော်တို့ကပြီးပြီးတော့ကျွန်တော်တို့လုပ်တာပါစေအနေထားတော့ပမာဏနိုင်ငံမှာရှိနေတဲ့နိုင်ငံမှာရှိတဲ့ဆရာတော့အတူတူနီးပါးတော့ပါပဲသိတော့ပေါ်ချမှုမရှိပါဘူးအဲဒါပေမဲ့လည်းဒီယောဂါကိုစောစောစီး diagnosis လုပ်ဖို့အတွက်ကတော့ဉာဏ်အောင်ဒီလူအောင်ပေါ့နော်နှစ်ခုလုံးတော့လိုပါလေကျွန်တော်ပြောချင်တဲ့သဘောကလူငယ်ကြီးကိုယ်စီမှာလာကြည့်တယ်ဒ Dilo yoga di pete, maru ma, jemba aume, maru ma dilo yoga lomi, kongi de, damu di ne, jungge lu shini, jono bioje na ro ni, lu nae, dan, na hong ji ba bono, papi lu le, so lo, da, te ke, chete de yoga ni, ta te kuba, so dilo yo pete lu shini, jono roa, so so si si, dilo shini, jono roa, miai, lu nao, jono kupe lu ya ba ni.
Okay, sia. Now, the Omicron, you're going to be three children of the city last year.
Now, the two are lungs of the material to jump. The Chinese are Guama, so we throw a usage body. So, a penny to other layers or dinity in general, right? Cheers, so throw a power child chalice of long COVID, so you know, and a yoga guba. The COVID to be on my now, Pinja Kama, polylatin, the general, a local Piamuana, no payment one is a city, Pinyaru, Okanarema. อาร์มชีพบ่เนาะซ้อมอาร์มชีพโดขึ้นนี่ล่ะรู้ทีนี้ไอ้ขึ้นนี่ล่ะรู้สรุปดิโลမျိုးโหเยเยอ่ะบ่มาลุกๆไม่ยะเบ้เนี่ยโหบลูอภิญญ์ปี้ลุไม่ยะเด้บ่เนาะตะคาลีจะลุษิญเสียวินโลกมาเสียวินนี่เนี่ยရှင်းပြလို့မတက်နိုင်တဲ့အပိုင်းလက္ခဏာလေးတွေပါလာတယ်ပေါ့လေဆိုတော့အဲ့ဒီအပိုင်းလေးတွေကျွန်တော်တို့ဘယ်လိုလောက်ကြမလဲပေါ့လေဆိုအဲ့ဒါတွေကျွန်တော်တို့ကအခုနောက်ပိုင်းတွေကပို့ပြီးစိတ်
ဒီနှုတ်ချမလုတ်ချမကိုင်းခြင်းဖြစ်တဲ့နောက်ဆက်တွဲပြဿနာမျိုးအတွက်ရောဘယ်လိုလက္ခဏာတွေကိုစောင့်ကြည့်တယ်လဲဆရာ။ပို့စ်ကိုဗစ်ပေါ့နော်လောင်းကိုဗစ်စင်ဒရုမ်လို့ခေါ်တဲ့ကိုဗစ်ဖြစ်ပြီးတော့အဲ့လိုမျိုးဘယ်လောက်ကိုပြန်မဝင်ခြင်းပေါ့လေပင်ပန်းနေတစ်ချိန်လုံးအိတ်ချင်နေတယ်အိတ်ရနေမထနိုင်ဘူးတကိုယ်လုံးကိုက်ခဲနေတယ်နောက်တစ်ခါလေပြောတဲ့ဟာအရင်သွားလာလှူ
ဒီလိုပိုင်းနေတတိပိကြလာတယ်ဆိုပြီးတော့ပြောတာရှိတယ်ကိုယ့်ရဲ့ကျွန်တော်တကယ်ချင်းနေကိုယ်တိုင်မှာလည်းဖြစ်ပြီးတော့ဒီလိုမျိုးတွေပြောကြတယ်ကျွန်တော်တို့ဘာလုပ်လို့ရလဲဆိုတော့ကျွန်တော်တို့လုပ်လို့ရတာတော့ဒီတခြားသောယောဂလက္ခဏာတွေမဟုတ်ဘူးဆိုတာကိုကျွန်တော်တို့ကတော့ဒေတာဘောက်ပို့ပလုတ်ဖို့မယ်မဟုတ်တာတခြားသောယောဂတွေအဲ့မှာပါဝင်ပတ်သက်မှုမရှိတာကိုကျွန်တော်တို့အရင်ဆုံးဟ
ဟိုဘေးကြောင့်ဖြစ်နိုင်တဲ့နှုတ်ချေမနှုတ်ချေမကန်ခြင်းဖြစ်တဲ့နောက်ဆက်တွဲကိုရောဘယ်လိုအစီအမံကုသတယ်လဲဆရာ။သူတို့ဒီကြာထိုင်ပြီးတော့ကိုဗစ်ဆိုတာပေါ့နော်။အဓိကကတော့ကျွန်တော်ပြောမယ်ဟာနာတာစီရောဂါလည်းမဟုတ်ပါဘူး။ကိုဒီဗိုင်းရပ်စ်ဖြစ်တဲ့အတွက်ကြောင့်ကိုခန္ဓာကနေသူ့ကိုပြန်အတက်လုပ်ပြီးတော့ကိုခန္ဓာထဲမှာတော့ဒီလိုမျိုးလေးကြီးကျန်တာဖြစ်ကောင်းဖြ
ောက်တော်တော်လေးနာဝါတယ်မနေဘူးပေါ့နော်ပြန်ပြန်ပြောရတာပေါ့မင်းအလုပ်ပြန်ဆင်းပါလားမင်းရဲ့အဲကိုယ့်ရဲ့စီကံမြန်ပြန်ဖွင့်ပါလားတင်ရှင်းနိုင်မထိုင်နဲ့တနေ့နှစ်နာရီလောက်ပဲထိုင်ကြည့်ပေါ့အဲ့ဒါနေအခုတော့အကုန်ပုံမှန်ပြန်ဖြစ်သွားပါပြီဆိုတော့သဘောကတော့ဒီကိုယ်စိတ်ထဲမှာဒါကြီးကနာရာရှိယောဂာကြီးပါငါဒီယောဂာဖြစ်ပြီးတော့ဟိုပြန်ပြီးတော့ပဂရိလူကောင်းလို့ဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်ဒီနေ့ဒီချိန်ထိတော့မတွေ့ဘူးသေးပါဘူးခင်ဗျ
ဟုတ်ကဲ့ဆရာနောက်ဆုံးရောဒီကိုဗစ်မျိုးကွဲတဲ့အိုမီခရွန်ရဲ့နောက်ဆက်တဲ့ဖြစ်နိုင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှိအောင်လားဆရာ
။အိုမီခရွန် negative ဖြစ်တိုင်းနဲ့ကျွန်တော်တို့ကတခါလေမပေါ့ပါနဲ့။ဘာဖြစ်လို့လဲဆိုတော့မပေါ့ပါနဲ့လို့ကျွန်တော်ပြောချင်တဲ့သဘောကလေကျွန်တော်တို့တချို့သောလူတွေမှာအိုမီခရွန်က9ရက်လောက်နဲ့ပျောက်သွားတတ်ပါတယ်ကိုရဲ့။ဟိုတချို့သောလူတွေမှာ9ရက်နဲ့မပျောက်ဘူးကိုရဲ့။12ရက်လောက်ပြီးကြာသွားတဲ့လူရှိတယ်။၁၃ရက်လောက်ကြီးကြာသွားတဲ့လူရှိတယ်၁၅ရက်လောက်ကြီးကြာသွားတဲ့လူရှိတယ်တချို့ဆိုလားနေတော့ရှိတတ်တယ်ဒီအဲကြောင့်မို့ကျွန်တော်တို့ကပြန်ပြီးတော့ဒီ Omicron ကိုလုပ်တဲ့အခါမှာ PCR ကိုမစစ်ပါနဲ့ antigen လောက်နေလေကျွန်တော်စစ်လိုက်ပါဆိုပြီးပြောတဲ့တပိုင်းနေပါတာပေါ့နော်ဆိုတော့ပြောချင်တဲ့သဘောကတော့ခြုံပြီးပြောရလို့ရှိရင်တော့နံပါတ်၁ Omicron နဲ့ကြုံခဲ့လို့ရှိရင်တော့ကျွန်တော်တို့က positive မဖြစ်တဲ့လူတွေမှာလည်းရောဂါလက္ခဏာကိုကြည့်ပါကျွန်တော်အရင်တော့လည်းပြောဘူးဆိုရင် level နာတယ်ကြောင်းဆိုးတယ်ဒီနေ့ဒီချိန်မှာတခြားသောလက္ခဏာတွေတခြားသော influencer တို့ပါလို့ဟိုသိပြီးတော့မစင်စားပါနဲ့အဲ Omicron ကလည်းကျန်တာမဖြစ်နိုင်ဘူးဆိုတာလေးကိုကောင်းကင်မှာအရင်ထည့်ထားပြီးလို့ရှိရင်တော့ကျွန်တော်ထင်ပါတယ်လေဒါမျိုးကျွန်တော်အစော်ကြီးသိနေလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါရခင်ဗျာ COVID, Omicron, VOA American Diet Doctor name in a pet than Susie Timbia Geraba. VOA Media Diet Doctor name in a pet than Susie Nicosella Tolini Barakmia, Totashmakmia, General VOA Yamavango, Sayida Sadwell Resolution in Imegani Yida Namare, Yida Ame Imi Lisa Garo, B U R M E S E Bamis at VOA News.com Usayida Sadwell Namakmia. ကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်။တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့တိုင်းရင်းသားဒေသကစည်ရင်းတွေကိုအခြေခံပြီးစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါရောင်းမယ်။ဖီဘာဝိုင်းတော်သားတွေကတင်ဆက်တဲ့အစီအစဉ်ဖြစ်ပါခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ကောက်ခရိုင်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေစုပ်ခွာပေးဖို့ကင်းယူတပ်မဟာ6ဘက်ကတောင်းဆိုထားပါတယ်။စကိုင်းတိုင်းရင်းမာပင်မြို့နယ်ကတိုက်ပွဲအတွင်းမှာတော့အရက်သား6ရောက်သေဆုံးသွားတယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေအပေါ်
ကျမကနန်းဟောင်မှာရှင်တရင်တွေကိုစိုင်းမုံးနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့နယ်၄ဂီကောဒေတာနဲ့ကော့ခရိုင်မြို့တောင်ပိုင်းဒေတာတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့ကေအန်ယူတပ်မှ၆ဒုပလယာခရိုင်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမူထံမှာမတ်စလာ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာတစ်စောင်ပေးပို့ထားပါ
ဖြစ်တယ်လို့ခရိုင်အတွင်းရေးမှုပတိုလစ်တန်ကပြောပါတယ်စစ်ကောင်စီတပ်ဖက်အနေနဲ့တမရက်အတွက်ပြန်လည်ဆုတ်ခွာတာမရှိရင်ဖြစ်လာမယ့်အကျိုးဆက်နဲ့ပြဿနာတွေကိုလည်းတာဝန်ယူမှာမဟုတ်ကြောင်းခရိုင်ယူရဲ့အကြောင်းကြားစာထဲမှာဖော်ပြထားပါတယ်လေးကေကော်ဒေတာနဲ့ကော့ဂရိတ်မြို့တောင်ပိုင်းဒေတာကလူထုတွေဟာဒီခေတ်နဲ့2020ခုနှစ်ဒီဇင်ဘာလကတည်းကစတင်ထွက်ပြေးတိတ်ဆောင်နေရပြီးစစ
สกายในเดียจีมาเป็นมิวเนเธอร์มาสิ่งสิ่งต่างๆปีตุกากวยปูปองตาพ่วยเดียจ้าได้ไปพิบวานีดีกลิ่นเงี้ยเรียบบ่าวเอเยต้าปีตุเช่าเยาเล่นจีจีสัตย์ที่มันมีเตยสงด้าบาร์เลยมาสลาเซียนิกาเตยลงได้ไปเรียบเพียงทางสับพิบวานีดีสิ่งสิ่งต่างๆจีว่าเธอเล่นจีเรียบเพียงขัดเดียด้วยเล็บปันโดจีว่าปงจีจางเวนเธอเต็งเช่าเนียเดียว่าตาเสตตงเยาเล่นจีจีที่มันมีเอริเทกากลิ่นเงี้ยบ่าวเอเตจีปันเช่าเยาเตยสงด้าบาร์เลยที่ได้ไป
ยังปีต่างไปไม่ไกลมิวเนอร์ตัวนั่นล่ะจะเปลี่ยนทรงนี่เลยไม่ไกลมิวเนอร์ที่แอนพีตั้งมิวตาปาร์ตี้ไม่นมหันเนี่ยตีทรงปุ๊บวันนี้เลยเยอะแล้วก็เปลี่ยนเลยด้วยสีบิลูปาร์ตี้ลงมือสองไม่อ่อนคำกับเปลี่ยวไปเลยมาสละตัวยันนี่ก็ไม่นมหันเนี่ยแล้วก็ไม่ไกลมิวปังเป้เจียวอันนี้ตัวตุ้นตุนยามาด้วยสีเขียวเอรีนี่มาเบ้แต่จูไล่ปีลูไม่อ่อนคำกับเปลี่ยวไปเลยไม่นมหันหาตัวยันนี่ตมีเนี่ยตัวมีเข็มชิดตัว
ยังคันยูดาปารีเอ็นพีปารีวินดูนี่เนี่ยมีมีสันดาเลียวปารีกันนี่นกทักคุณสิบีใจเนี่ยแต่ยาปารีเอ็พเอสีด้วยมาปูปังหุ่นยาคุณสิเดลูมาสลาชอยนี่กับพิลูเตปารีโบฮกอมดีสิเวกับสมเชลไลเดลูตียาบาร์เลยอ่ะคุณลูกสมเชลยาดากาโรเลสินเงินเยจีเนียปารีวินดูตียาคุณสิเอตบอทากุลีซาร์เนี่ยสมเชลไลดาพิเดลูปารีกังสังเนี่ยกับพิโอบาร์เลยปารีกันนกทักตัวดูเลยแต่ช้าปารีเอ็พเอสีตาวันเนี่ยกูทั้งสังเนี่ยจาร์ปารีวินดูนี่เนี่ยเลย ปาร์ตี้เนี่ยแต่ใส่มุมสีตัวเดียวจะเอาเมียวเมียวจังปาร์ตี้เนี่ยเก่งกว่านี่เนี่ยปาร์ตี้กังสังเดนี่เนี่ยปาร์ตี้ตาวันเดียวก็เสร็จทั้งสองนั้นเช่นสิมสิ่งกูมาสละเส้นไงยันนี่น่าสงทับีปาร์ตี้กูติมพิจารณาพูดบอกท่าต้องขันลวกเลยทุกอย่างท้าบาร์เลย
มุ่งเน้นอยู่ในปาร์ตี้เอ็มยูพีเอเปิดมาส่งอาจารย์นิลาคังโกมาสละตัดที่อัตมาจิมปามาพิปาร์เรดินิลาคังโกมาสละเสียเงินในการเนเซียนในที่มอลมยังมีมาจิมปาโพเลียท่าจังเอ็มยูพีมาเปียกขึ้นยาดูในเดือนนี้ก็เปียบาร์เรปาร์ตี้นิลาคังงานในปาร์ตี้ที่สาวเยลงงานที่ก็สื่อในตัวโพชีเดลุตุก็เปียบาร์เรปาร์ตี้ก็สับยมุมามัวร่าเอียมยุทธมีเนลุงเอรุเยปาวิมุต้องเสียใครโนที่ปาวินในโพปาร์ตี้ก็ได้ต้น ชาวเป็นแม่เนี่ยเป็นเนื้อธรรมะป่าวิมุตยาไข่นงเนปานิติเดลุเล่ลุงเงยยากอมตีปาดีปะหูอารมณ์มุสาวมิสานานงกะเปียวบาร์เร่อะคุรอตเดนลวารีกูเจนเซปปีตัวมาบ้าระคายบีเนมาเสกังสีเจเนระคายเลนเนกันเอเอเพื่อรู้ใจผู้อริยะจันเปรนาวยูเอลเอเอเอกะเอาเจ้าเย็นเนี่ยจะยาสียิ่งลงงานเรื่องกูอุซาไปลุงสาวเนี่ยปอระคายบีดูเรียมีนตัวทาริกะเปลือชินิเลสุรากรอมองเอกันในสุสีเจนเซปปีทาบาร์เร่เจ้าดัวเดก้ากันดูพิเดอุจจลามิงารอยูเอลเอเอเอเอเอ ကျင်းရတဲ့ပေါ်တော့ကောင်းတဲ့တရားကျင့်ရေးအုပ်ချုပ်ရေးပိုက်ဖြစ်ပါတယ်။ဒါပေမဲ့ဒီလက်ရှိကတော့ပြေဆောက်မြစ်ကာလာဖြစ်တဲ့အတွက်လွှဲချက်တွေအများကြီးမရှိစေကမူရင်းနည်းနည်းပါးပါးတော့ရှိခဲ့တာပေါ့။ဒါတွေကိုလည်းပြည်သူလူထုအနေနဲ့တကယ်ခွင့်လွှဲတဲ့နေရာမှာရှိခဲ့ခွင့်လွှဲတဲ့နောက်တဲ့ရာဇဝဲမှုရှိုက်ရာနှစ်၄မှုနဲ့တရမမှုတစ်ထောက်တရာတစ်စီခွန်နိုင်မှုဖြေရှင်း ဒီလိုအခုလိုပြောပါတယ်ဒီအုပ်ချုပ်ရင်းနဲ့တရားစီရင်ရင်းနဲ့အုပ်ချုပ်ရင်းမှာမဟုတ်မတရားခံရတယ်ကိုယုံခွင့်ပြီးတော့အဲ့လိုတရားရည်ဖြစ်လာတယ်အဲ့သူယူရလေရဲ့ပြောရင်းရှိခွင့်ရှိသူဥက္ကဋ္ဌဟာတမျိုးယူရလေရဲ့တရားစီရင်ရင်းနဲ့အုပ်ချုပ်ရင်းပုံမှန်တမျိုးဟိုလိုအပ်ချက်ရှိတာကိုရှင်းပြနေတော့တိုင်တန်းနိုင်တယ်အဲကျွန်တော်တို့လိုဆက်လက်ပြီးတော့အရေးယူဆောင်ရွက်မယ်ဆို
China Lenega Chinchin Chipwani Sei Benibaka, Nelsa Juzadre appear Dida Kanwe, Nine Mida, Deji Pesida Resetai Kanzani Abare, Dijanguro Nam Homgani Suzi Den Sabit Habare.
ဆံပင်မြောက်ပိုင်းလာရှုံမြို့နယ်မိုင်းယော်တိုက်နယ်မှာမတ်လ9ရက်နေ့မနေ့ပိုင်းကခိုခမ်းမြော်လေခေါမှာကလေးတွေဆော့ကစားနေကြစဉ်မိုင်းနေမိတာမှာကလေး3ယောက်ပွဲချင်းပြီးသေဆုံးပြီးတော့ 11 ဦးတန်ရအတင်းထိုင်ရရှိခဲ့ပါတယ်။လာရှုံရမိုင်းယော်ကလူမှုကွန်ရက်အဖွဲ့ကလူငယ်တူဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ်။ ไม่ได้มาทางอาหารนั่นหรอมาหาอาหารนี่นั่งให้ใครนั่น
อุ้ยที่แต่ก็สู้ยอดเลยยอดเลยเข้ามากูก็พิจารคลีดีพิเลยส่วนนี้ดูดีกับตอนนี้มีเดไม่ท้าบอกดอกคลีดต้องอย่าป่วยชิมบีเดเลยตอนนี้เนี่ยเสร็จแล้วอยู่คลีดยาวเลยป่ะเนี่ยจันยาก็รอเช้าเนี่ยเสร็จเนี่ยอยู่บ่
ไอ้ป้ากวนมูจองอัตตคุณเสจอภาเตียวอภาเวแต่ยาเปลี่ยนทายาสิตูสติเอาสลงโกลาโชสิเซยงโกปูสังสีกุทายาบาร์เรไม่ยอมใต้เนธมาปีเกเรสนาวัยละกระเดกาเนี่ยไปมหาเมตตาเพื่อเยตสักครั้งนี้กูอาณาติงสุดกะเลยลำจิกาใต้ไข่นิบาร์เรไม่ยอมพมาอัตยินเจ้าแม่ตีบอนน้ำลันไม่ไก่ยาสาวกันนี่อคุสุยเลช้าเป็นลมโยเปอตีเอสเอสพีพีเนทีเอเนลีโตปาวินเนี่ยไปมหาเมตตาเพื่อเนอาเซียสจ้าใต้บริกากูสั่นลานิบาร์เร ไม่เนี่ยมีโลที่ใครแต่ยายามุอเมียสงอโรไม่อยากแต่เนี่ยเทมาพิบวาร์เลยไม่เนี่ยมีมุในใจมาคนเนี้ยตีสงบีเสชายอยากแต่ยายาชีเขวาร์เลยอลาดูมาสลาเชียเนี่ยที่ตีบอมโยเน่นำลำโยเทมาเบไม่เนี่ยมีมุจาวยาดักคนอื่นเทมาเนี่ยที่ใครแต่ยายาชีบีเตจิมุเลชีเขเดลูตีบอดีรักคันิกะพิบวาร์เลยที่เจ้าเนี่ยปัตตาบีปราหิตาเอาไปเวรลุงเนี่ยตัวอักขุลูพิบวาร์เลย
ตัวอันเชียงเชียงตอนนี้น่ารู้จริงๆมาเตะเราไม่เอาละจันทร์เราดีรู้ดีเอาหนีเนี่ยเราจันทร์เราเชื่อใจจันทร์เราเข้าหน้าได้มาให้ดีเลยเดี๋ยวมีโชคดีจันทร์เราวันนี้เราตัวเองดีเลยมาที่จะเป็นโชคดีอย่างที่มาเลย
นัทเอาหน้าสั่นนะคนเนี่ยนั่นล่ะดากาละตัวเองแชมป์ที่ตัวมาไม่เนี่ยมีมูจาวเดี๋ยวข่ายว่าดารีเซอุทามันเนี่ยตีส่งบี ต้องเสร็จทำเนี่ยใจยาชิเคเรลุเลสิ่งเดียวกูยี่ปีนี่เลยฉันปีต่างไปงานลุงเนี่ยเพื่อกับเบี้ยวบาร์เลยอากูสับปีเดือนจริงๆกูน่าเสียใจมากเลย ก็ยังปีนี้มีเรื่องเล็กๆก็ตีได้เนี่ยก็เคยมีตั้งบ้านตีได้เรื่องมาเวียนตัดเส้นนี่เด็กสกังสีตัดด้วยฮะต้องยังเตรียมใจเลยสุขภาพเป็นผู้เขียนอยู่ตามหาเช่าดูปลายยาขยายเงาเชื่อตั้งใจเสถานะเช่าใต้มือทางกูจะจ้องจ้าทาบาร์เลยสกายได้ตีได้จีเยี่ยมมาเป็นมีเนี่ยเช่นมาสกังสีตัดเนี่ยปีตุกากวยยี่ปุ่งตัดด้วยจ้าใต้ป่วยจ้าอายาตาปีดูเช่าอยากเล่นนาจีจีสักที่มันปีตีส่งตัวบาร์เลย
ตลอดเช้าวันนี้ก็จะรักการรอในสัตว์ที่ได้แต่งหน้าแต่งเท้าไปกันในอพาร์ตเมนต์เซ็ตที่ทำให้ตั้งยินแต่เช้าไปเช้าไปนั่งเรียนแบบซีซันมาเพียงส่งใจอาหมาเช่นสมากันอันดับฟีวาวันนี้ได้ซีซันเซ็ตตั้งยินแต่เช้าซีซันก็เสร็จทั้งเรื่องนี้ไปเลยกูรักเช้าวันนี้แต่งเช้าดีกูเต็มใจว่าเอาไหมแต่งเช้าดีกูรอ
กูเอาเรื่องว่าเปล่ามาบ้างยูเครนเองรัสเซียจู่ๆตะเคียนมุ่งเน่ตั้งเป้าเสียงดูคุมาคลีเน่โกงเงินสามยูทมีปาวินไอ้ยาตาลุยตะเคียนขยันมุ่งบ่ในงานการเสียจู่ๆพิสต์ส่งเสียงเสียงบ่กบ้ากองสามเนี่ยต้าสูมุ่งบ่อเมริกันดูแกทำไรคำลาเฮริสก้าท้าวกันเลยไปเนี่ยนี่ตัวปาวินปูเลนเองงูอเมริกันงาอาเป้ท้าวกันยาวพิจารณ์เรื่องนี้ว่าสมยูเรามา ปูหลังตำราก็เลยยูเครนมารัสเซียก็เสียใจมุ่งไปจุลนี่ละเทียนชาเลยลูกพิจารณาว่ายูเครนบอกรัสเซียก็จู่ๆตะเคียนมุ่งต้องเปลี่ยนนี่เนี่ยประเด็นงั้นก็ไปสู่ทางค่ะยูทาร์ซีมารัสเซียงั้นก็เทียนชาเลยเปลี่ยนนัดที่ตัวมีอากูทำมันเท่านั้นไปเลยจากวันนี้ก็รัสเซียสุยก็ทางค่ะยูโบนอตเตอร์จีเนียเลตเซียนมารอพรีเมียร์ลีกก็เชลซีบอลลงเต็มไปเช่น โรมันอับราโมวิชปีเกลล่าก็ยูเครนโปสัตย์ในแค่เดือนสิบวันสองตัวผู้ใต้ตรงเงี้ยเปลี่ยนนั่งลงเงี้ยเชื่อโอลักเดอร์ปักซาร์เลยป่าวงจาวาร์เอรัสเซียอินเดียยูเครนเองอย่าลงยินเนี่ยจู่ๆมุ่ยสัตย์ในงั้นซาลูพม่าจงใจนับไปจากเส้นยันส่วนมุ่งที่รัสเซียในยูเครนนั่งใจวันจีตุรกีนั่งมาจากวันนี้ก็ไปสู่จาวาร์เอได้ไหมเลยแต่นายกว่าจะไปสู่มุ่งปีตุ่นมุ่งดูจงดีอเมียจาวนับไปสู่ลงอับพี่เอร์ว่า
นั่นแสดงว่าอีกอ่ะพี่ข้าเยสัยด้วยว่าฉันนั่งยังใจวันจีสักเกิดเล็บร้อนเนี่ยสุนุกเก็บไปไหมทุกอย่างมันไม่ยากเลยจ้าสุนุกเว็บปียูเครนนั่งยังใจวันจีเดมิทรูกุลิบากาเดินเอาดีกว่าพิจารณาเก็บไว้ครับเนี่ยแต่เรื่องเช่นเจ้าดีกว่ากูเอาเรื่องพิจารณาไปต่อรับพิจารณาเนี่ยฉันรู้ที่นี่แต่เรื่องสิ่งนี้ก็ทั่วโลกในมือสิตาวันยุคเดือดเลยมาทั่วโลกยังมือพิจารณาเราคุยยังมองอ่ะตาวันยุคเดือดไปเลยแต่ภายในยุค
Yodan Engineer, Jimmy Kune, Zubel, Etayed, Pibare, Tenoria, Tanet, Season Nego, Lando Midatons, and Eliza Kune, Facebook, Samen, Arugani, Dai Tolengera, Piparkmia, Torashi, Mama Pidu, Pida, Bonle P and the King Wabi, Luasana, Pijabasi, Fio Chishu, Natoras, and Rechizu, Tudemare, Tanova, Zombu, Zavagna.
This program has come to you from the Voice of America, Washington.